ရှီတောင်ရှားဒေသတွေကနိုင်ငံတော်တော်များများကိုရိုနာဗိုင်းရပ损ပြန်နေတာကိုထိန်းချုပ်နိုင်ရေးအသွာအလာတွေကိုတင်းတင်းကြပ်ကြပ်ပိတ်ထားချိန်မှာပဲဗီယက်နမ်နိုင်ငံကတော့အသွာအလာပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့မှဖြစ်ပါတယ်။ဗိုင်းရပ်ကူးစက်မှုပေါင်း300အောက်မှသာရှိပြီးသေဆုံးသူမရှိတဲ့ဗီယက်နမ်မှာဘယ်ပြည်နယ်မှာမှအခုအခါဗိုင်းရပ်ကူးစက်ခံရဖို့အထူးစိုးရိမ်ရတဲ့အခြေအနေမရှိတော့ဘူးလို့ဗီယက်နမ်ဝန်ကြီးချုပ်ငွေရင်ရှွမ်ဖာကဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။ဗိုင်းရပ်ကူးစက်မှုဖြစ်ပွားချိန်မှာဗီယက်နမ်နိုင်ငံဟာလူထောင်ပေါင်းချီပြီးတရားခွဲစောင့်ကြည့်ခဲ့တယ်လို့ထိတွေ့ခဲ့သူတွေရဲ့နောက်ခြေအခံလိုက်တာနဲ့ယောဂဆန်သက်ရှာဖွေဖော်ထုတ်တာတွေလည်းကြကြပြက်ပြက်လုပ်ခဲ့တာကြောင့်ယောဂထိကျုံရင်မှချီကျူးခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာယောဂဆန်သက်စစ်ဆေးမှုပေါင်း 38,000 ကျော်ပြုလုပ်ခဲ့ပြီးကူးစက်သူ190နီးပါးရှိတာကြောင့်ကူးစက်မှုတစ်ခုအတွက်စံသက်စစ်ဆေးမှု680ကျော်လုပ်ခဲ့တဲ့သဘောလည်းဖြစ်ပါတယ်။စံသက်စစ်ဆေးမှုနဲ့ယောဂကူးစက်မှုအကျိုးအစားအရကမ္ဘာမှာထိုင်ဝမ်ပြည်ရင်အများဆုံးလုဆောင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျ။